မြန်မာနိုင်ငံနဲ့ပတ်သက်လို့အာဆီယံရဲ့အစဉ်အလာမဟုတ်တဲ့ဆောင်ရွက်ချက်တင်နဲ့ရှေ့ဆက်လျှောက်လှမ်းနေတာတွေဟာစစ်ကောင်စီဘက်ကမှန်မှန်ကန်ကန်ပူးပေါင်းဆောင်ရွက်မှုတွေမရှိခဲ့တဲ့အတွက်ကြောင့်ဖြစ်ပြီးဒီလိုအပ်ချက်အတွက် MUG အစိုးရအနေနဲ့အာဆီယံနဲ့ပူးပေါင်းဆောင်ရွက်ဖို့ကြိုးစားသွားမှာဖြစ်တယ်လို့ MUG ကအတိတ်ခံလိုက်တဲ့အာဆီယံဆိုင်ရာတန်တမာဥပုလှတင်က VOE ကိုပြောပါတယ်။တချိန်တည်းမှာပဲတန်တမာရင်းနဲ့အာဆီယံဒေသရေးချွမ်းကျင်သူစင်ကာပူနိုင်ငံသူနိုလင်းဟေဇာကိုကုလအတွင်းမှုချုပ်ရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်အဖြစ်ခန့်အပ်လိုက်တဲ့အတွက်မြန်မာရေးကုလရဲ့ကံတွယ်မှုအပေါ်ဘလို့တက်ရောက်မှုတွေရှိပါတယ်။မအင်ချင်းနိုင်ကဇွန်ကနေဆက်သွယ်ပြီးမြန်ထားပါတယ်ရှင်။
ဘူဝါရာပိုင်းဆိုင်ရာအားနည်းချက်တွေရှိနေတဲ့အာဆီယံအနေနဲ့ဒီတစ်ခေါက်မြန်မာအရေးမှာတော့အဖွဲ့ရဲ့စီးပင်းစည်းကမ်းချက်တွေကိုချိုးဖောက်ရင်းအရေးယူဆောင်ရွက်နိုင်တဲ့နည်းလမ်းတွေရှိနေတယ်ဆိုတာကိုဒီနေ့အာဆီယံထိပ်သီးစည်းဝေးပွဲကပြလိုက်တာဖြစ်တယ်လို့ NUG အာဆီယံဆိုင်ရာတန်တမန်သစ်ဥပုံနာတင်ကပြောရေးကိုပြောပါတယ်
။အာဆီယံရဲ့ခြားတာထဲမှာဒီပင်နဲ့ဖွဲ့ဝင်နိုင်ငံတစ်နိုင်ငံရဲ့အုပ်ချုပ်သူလူသားစားကသူ့ရဲ့အရေးအတွင်းနဲ့ဖွဲ့ဝင်အဖွဲ့ရဲ့ဒီမျိုးစကနဲ့ဆုံးဖြတ်ချက်ကိုလေးစားလိုက်တာကိုပြတ်ပွက်တယ်ဆိုရင်သူတို့မပါပါပဲနဲ့ဆက်လက်ဆောင်ရွက်သွားနိုင်တဲ့ဒီမျိုးစကနဲ့လည်းရှိတယ်ဆိုတာကိုဒီနေ့2021အာဆီယံဖိတ်ကြီးဆွေးနွေးပွဲအနေနဲ့ပြလိုက်တယ်လို့ကျွန်တော်ပြောကြရမှာဖြစ်ပါတယ်။အဲတော့အာဆီယံကအစင်လာမဟုတ်တဲ့ဟိုဆောင်ရွက်ချက်မျိုးကိုစတင်ပြီးတော့ခြေလှမ်းဆောင်ရွက်တဲ့နေထားမျိုးမှာရှိပါတယ်။ဒါကြောင့်ကျွန်တော်တို့ဒီမျိုးသားညီညွတ်ရေးအစိုးရကလည်းပဲဒီချိန်နေခါခေါင်းမှာအာဆီယံအဖွဲ့အစည်းဟာမြန်မာနိုင်ငံပြဿနာကိုသာမကဒေသတွင်းဆိုင်ရာလူသားချင်းစာနာမှုဆိုင်ရာပြည်ပခါတွေလူ့အခွင့်အရေးချိုးဖောက်မှုဆိုင်ရာပြည်ပခါတွေဖြစ်ပြည်ရောက်ရောက်ဆောင်ရွက်နိုင်တဲ့အဖွဲ့အစည်းဖြစ်လာဖို့ပူးပေါင်းဆောင်ရွက်ရမယ်ချိုးဖောက်ဆောင်ရွက်ရမယ်ဆိုတဲ့ရည်ရွယ်ချက်နဲ့ကျွန်တော်တို့ခုလိုအာဆီယံတန်တမာနေပါလေထပ်ပြီးတော့ဒီဘက်ဆောင်ရွက်မှုဖြစ်ပါတ
ယ်။ NUG ဘက်ကအာဆီယံနဲ့ပူးပေါင်းဆောင်ရွက်မှုတွေရဖို့ကြိုးပမ်းမှုတွေရှိတယ်ဆိုပေမဲ့ NUG ကိုအာဆီယံဘက်ကတရားဝင်အစိုးရဖြစ်အတိမတ်ပြုဖို့မဖြစ်နိုင်ဘူးဆိုတဲ့အကဲခတ်တွေနဲ့တုံ့တက်ချက်တွေရှိနေတဲ့အတွက်ဘလို့အတိုင်းအတာမျိုးနဲ့ NUG ကပူးပေါင်းဆောင်ရွက်မှာပါလဲ။ဥပုံနှားတင်ကတော့အခုလိုတုံ့ပြန်ပြောဆိုပါတယ
်။အဲ့ဒီပူးပေါင်းဆောင်ရွက်မှုနဲ့အတိမတ်ပြုမှုရရှိဖို့ကတော့ကျွန်တော်ဘက်ကကြိုးပမ်းမှုတွေဟာကိုပြည်တော်စနစ်ကြဖြစ်ရောက်ဖို့လိုအပ်တယ်လို့စစ်အုပ်စုရဲ့အရေးသွေးဉာဏ်ဖြစ်မှုကလည်းထောက်ကူတစ်ခုဖြစ်စေနိုင်တယ်လို့ကျွန်တော်ကယုံကြည်ထားပါတယ်။မြန်မာနိုင်ငံမှာအာဆီယံအနေနဲ့ယုံကြည်ပြီးတော့လက်တွဲနိုင်နောက်တဲ့စုဖွဲ့မှုနဲ့အုပ်ချုပ်မှုအစိုးရဟာမြို့သားညီညွတ်ရေးအစိုးရပဲဖြစ်တယ်။လက်ရှိစစ်ကောင်စီကတော့ဖြင့်အာဆီယံကယုံကြည်ကိုယ်စားလက်တွဲဆောင်ရွက်နိုင်တဲ့အနေအထားမှာမရှိဘူးဆိုတာကိုစစ်ကောင်စီကလည်းတက်တည်ပြခဲ့ပြီလားဖြစ်တယ်ဆက်လက်ပြီးတော့လည်းတက်တည်ပြမယ်ဆိုရင်တော့ရွေးချယ်ဖို့ကတော့အာဆီယံကောင်းဆောင်မှုရဲ့အပေါ်မှာမှုတည်ပါလေ
တစ်ချိန်တည်းမှာပဲအာဆီယံအဖွဲ့ဝင်စင်ကာပူနိုင်ငံသူနိုလင်းခေဇာကိုကုလသွေးမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဖြစ်ခန့်အပ်လိုက်တဲ့အပေါ်မှာဘလို့အမြင်ရှိပါသလဲလို့ဥပုံလှတင်ကိုမေးကြည့်တော့
အခုလိုအစ်စ်ရွေးချယ်ပြီးတော့စင်ကာပူနိုင်ငံရဲ့တန်တမာရေးအတွက်ကြောအရင်ကဆိုခဲ့လို့ရှိရင်ကျွန်တော်တို့အာဆီယံရဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီဖြန့်ဖြူးတဲ့နေရာတွေမှာတော့လည်းကောင်းဟောအတွေ့အကြုံနဲ့ရင်းချက်မှုရှိတဲ့တန်တမာတူကိုသူတွေသူရင်းမှုတို့ရဲ့ကိုယ်စားလှယ်ဖြစ်ခန့်အပ်လိုက်တဲ့ကိစ္စတော့အဖြစ်ကုလသမဂ္ဂရဲ့မြန်မာနိုင်ငံစစ်ကောင်စီနဲ့ဆက်ဆံရေးမှာအပြော့ပြောင်းတဲ့သဘောတည်းတစ်ခုကိုပြပေးလိုက်တယ်တကယ်လို့လက်ရှိဒီကနေက special envoy နဲ့အစလိုပြေပေမဲ့လို့ data တွင်းကနေပြီးတော့ယုံကြည်လက်ခံနိုင်တဲ့မြန်မာပြည်ရဲ့အခက်အခဲတွေကိုလည်းပါဝင်ကူညီဖြေရှင်းခဲ့ဖို့တဲ့တွေ့ကြုံရှိတဲ့တန်တမာတယောက်ကိုခန့်အပ်လိုက်လို့ရှိရင်တော့ပို့ပြီးတော့စစ်ကောင်စီအနေနဲ့ပူးပေါင်းဆောင်ရွက်နိုင်လိမ့်မယ်ဆိုတဲ့မျှော်လင့်ချက်မျိုးလည်းအားကောင်းထားနိုင်ပါဒါကြောင့်မို့လို့အဲ့ဒီပေါ်မှာကုလသမဂ္ဂရဲ့ပြန်လွယ်ပြုလွယ်ပေါ့နော်ပြော့ပြောင်းတဲ့သဘောထားကိုပြရင်နေနဲ့ကျွန်တော်ပူးပေါင်းဆောင်ရွက်မှုလုပ်နိုင်အောင်ပြင်ဆင်ပေးလိုက်တဲ့ဆောင်ရွက်ချက်မျိုးလို့ကျွန်တော်သုံးသပ်မိပါတယ
်အရင်အထူးကိုယ်စားလှယ်ခရစ်စတင်းရှာရနာဘာဂနာကတော့ဆီယနာတင်ခံထားတဲ့မြန်မာနိုင်ငံဟာတီရင်းစစ်ကြီးတောင်းလောင်ဖို့ကိုဥတည်နေပြီးတက်တနာတွေဖြည့်ရှင်းနိုင်ရေးဗိုလ်ချုပ်မှုကြီးမြောက်ဟိုင်းကိုရာထူးကနေဆင်းပေးဖို့ထိဖိအားပေးတောင်းဆိုသွားခဲ့ပါတယ်ဒါပေမဲ့အခုအစ်စ်ခန့်အပ်လိုက်တဲ့အထူးကိုယ်စားလှယ်နိုလင်းဟေဇာဘက်ကရော
တို့အရင်လုပ်ခဲ့တဲ့အထူးကိုယ်စားလှယ်ရဲ့ခြေနံအတိုင်းသွားဖို့ရှိမလားဒါမှမဟုတ်အပြောင်းလဲရှိမလားဥပုသ်လာတဲ့အမြင်ကတော့ဒီစစ်ကောင်စီကိုနိုင်ကြပြီဆိုရင်မြန်မာနိုင်ငံပြည်ပခါအားလုံးရဲ့အရင်အမြင်ပေါ့နော်အစိုးရဒီ
နိုင်ငံတကာမိသားစုဒေသတွေဆိုင်ရာအခွင့်အရေးနဲ့ရိုးရိုးသားသားတက်တက်ကြွကြွပူးပေါင်းဆောင်ရွက်တာဒီဒါလျင်ဒုမဟုတ်ဘူးဆိုရင်တော့ဒေသတွေအဖွဲ့အစည်းအဖြစ် PRP တိုက်တွန်းမှုတွေဟာများလာနိုင်ဘူးလို့ကျွန်တော်မပြောနိုင်ပါဘူးဖြစ်နိုင်ပါအန်ယူဂျီအာဆီယံဆိုင်ရာတန်တမန်တဲ့ဥပုလှတင်ဟာအရင်NCGUB အဝေးရောက်မျိုးသားမျိုးပေါင်းအစိုးရရဲ့နိုင်ငံသားရေးဝင်ကြီးဖြစ်လေတာဝန်ထမ်း